မြန်မာနိုင်ငံမှာပြည်ပကဝင်ရောက်လာသူနိုင်ငံသား၄ဦးစီမှာ Omicron COVID မျိုးကွဲဗိုင်းရပ်စ်ဓာတ်ခွဲအတည်ပြုတွေ့ရှိထားတယ်လို့မြန်မာစစ်ကောင်စီကကြေညာပါတယ်။ပြည်ပကနေပြန်ရောက်ရှိသူတွေတွေကဒီဇင်ဘာလ14ရက်နေ့မှာ COVID ရောဂါပိုးအတည်ပြုတွေ့ထားတဲ့ဓာတ်ခွဲနမူနာ30ကိုရောဂါမျိုးရိုးဗီဇစစ်ဆေးတာမှာဒီဇင်ဘာလ22ရက်နေ့ရရှိခဲ့တဲ့အဖြေအရ UAE နိုင်ငံဒူဘိုင်းကနေပြန်လာတဲ့မြန်မာနိုင်ငံသား၄ဦးထံမှာ Omicron COVID မျိုးကွဲဗိုင်းရပ်စ်တွေ့ရှိကြောင်းကြံဓာတ်ခွဲနမူနာ26ခုကတော့ Delta မျိုးကွဲဖြစ်ကြောင်းသိရတယ်လို့ဆိုပါတယ်။ Omicron မျိုးကွဲဗိုင်းရပ်စ်တွေ့သူ၄ဦးမှာတဦးပဲသာမန်ရောဂါလက္ခဏာပြပြီးကျန်သူတွေကတော့ရောဂါလက္ခဏာမတွေ့ရဘူးလို့ပြောပါတယ်။လက်ရှိအားဖြင့်၄ဦးစလုံးဟာကျန်းမာရေးကောင်းမွန်ပြီးကုသရေးစင်တာကနေပြီးတော့ဆင်းဝင်ပေးထားတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဌာနကကြေညာထားပါတယ်။မြန်မာနိုင်ငံမှာဒီဇင်ဘာ28ရက်နေ့ဓာတ်ခွဲစစ်ဆေးမှုတွေအရကတော့ပိုးတွေ့သူ189ဦးရောဂါကြောင့်သေဆုံးသူ3ဦးရှိတယ်လို့ကျန်းမာရေးဌာနကပြောပါတယ်ခင်ဗျာ။